ရခိုင်ပြည်နယ်မြောက်ပိုင်းကမတီမီငင်းအခြေအနေတွေကြောင့်မချသေးရင်ရက်တွေကထပ်မံထွက်ပြေးလာကြတဲ့ဒုက္ခတွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ခွင့်ပြုလိုက်ပါတယ်။တနင်္ဂနွေနေ့ကဆက်လို့ဘင်္ဂလားဒေ့ရှ်နယ်စံနီရောက်လာခဲ့ကြပြီးဝန်ခွင့်ရဖို့စောင့်ဆိုင်းနေကြတဲ့ရိုဟင်ဂျာဒုက္ခတွေခံမှန်းချီ1000ကျော်လောက်ကိုအမြန်ဆုံးဝန်ခွင့်ပေးဖို့ကုလသမဂ္ဂကတိုက်တွန်းခဲ့ပြီးဒီကနေ့မှပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကခွင့်ပြုလိုက်တာပါ။ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ထောက်တောချီရဲ့ဒုက္ခတွေဘင်္ဂလားဒေ့ရှ်နယ်စံနီဝန်ခွင့်ရဖို့စောင့်ဆိုင်းနေရတယ်ကိုအဝေးတိုင်း drone နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းဒီသတင်းပတ်ဆောင်းမှာပဲထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလူညုံရေးကစ်စကန်30လောက်ကို ARS စွန့်ရောက်ဖွဲ့ကဝင်ရောက်တိုက်ခတ်ခဲ့တာကိုမြန်မာလူညုံရေးတပ်ဖွဲ့တွေကလက်လံချေမွန်ရကလက်ဆက်တွဲပရိပခတ်တွေနဲ့တူဘင်္ဂလားဒေ့ရှ်နိုင်ငံကိုဖက်ပြေးလာသူပေါင်းဟာ58000ကျော်ရှိနေပြီဖြစ်ကြောင်းလဲ UNHCR ကသတင်းထုတ်ပြန်ထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေကမိမမဲ့ကလေးပေါင်းထောင်ပေါင်းများစွာကိုစတင်စီရင်ကောက်ယူနေပါတယ်။မိမမဲ့ကလေးရေးတွေက1000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပေမဲ့အတိအကျပြောဖို့ခက်ခဲရှိနေစေဖြစ်တဲ့အကြောင်း Cox's Bazar ခရိုင်လူမှုဝန်ထမ်းဌာနဒုတိယညွှန်ကြားရေးမှူးပရိတန်ကူမာ Chowdhury ကဗီဒီယိုကိုပြောပါရယ်ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကတော့မိမမဲ့တွေဖြစ်ဘင်္ဂလားဒေ့ရှ်အနာဘယ်နီထံစီးရင်သွင်းထားသူအရေးတွေ့ရ14,940ရှိကြောင်းနဲ့တဝက်လောက်ကိုတော့လူမှုဝန်ထမ်းဝန်ကြီးဌာနကစီးရင်စရာတွေနဲ့တိုက်ဆိုင်စစ်ဆေးနေကြောင်းလည်းပြောဆိုထားပါရယ်